တိုင်းသားရေးနဲ့ပတ်သက်လို့ပေါ့ဆရာမဆရာမလည်းမြန်မာညီညွတ်ရေးစင်တာမှာအထူးအကြံပေးပုဂ္ဂိုလ်အနေနဲ့ပါဝင်ဆောင်ရွက်နေတာကျွန်တော်တို့သိရပါတယ်ဆိုတော့အခုလက်ရှိတိုင်းရင်းသားကြံနေတဲ့ဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပေါ့လေညဉ့်ညံရေးတွေလှုပ်ဆောင်နေတဲ့အပေါ်မှာဦးသိန်းစိန်အစိုးရကလည်း2015မတိုင်ခင်မှာတနိုင်ငံလုံးအပြည့်ရဖို့ဆိုပြီးတော့လုပ်နေကြတာရှိပါတယ်ဖြစ်နိုင်မလားခင်ဗျဗာရီများအခုလက်ရှိလက်တော်ကြုံနေရတဲ့အဓိကအခက်အခဲပေါ့ဆရာမဗာရီများရှိလို့
ကျမအရင်ကပြောဘူးသလိုကျမလည်းနိုင်ငံရေးသမားလည်းမဟုတ်ဘူးပညာရှင်သက်သက်ပဲကျမဒီမြန်မာ Peace Center မှာလုပ်တာလေကျမရဲ့ terms of reference ပဲခေါ်မှာကျမရဲ့တာဝန်ဝတ္တရားရှင်းပါတယ်ကျမလောလောဆယ်ကျမစီရေးစီရလည်းနားလဲတာမဟုတ်ဘူးအဲ့တော့ ceasefire ပေါ့နော်ပြစ်ခတ်ရေးရက်စဲမှုဆွေးနွေးတာတွေကျမလုံးဝဘာမှမပဘူး observer အနေနဲ့အကဲဖြတ်ပြီးလေးလာတဲ့သူအနေနဲ့ပဲပါတယ်ဘာကြောင့်လို့ဆိုရင်နောက်တစ်ချိန်မှာဒီပြစ်ခတ်မှုသဘောတူညီမှုတွေရက်ဆဲသွားပြီပြစ်ခတ်ရေးရက်ဆဲသွားပြီဆိုလို့ရှိရင်တိုးတက်ဖွံ့ဖြိုးရေးလာတော့မယ် development เนาะငြိမ်းချမ်းရေးလာလိမ့်မယ်အဲ့ဒီကြာရင်အဓိကဘာအရေးကြီးလဲတောင်နှန်းဒေသတွေမှာကျန်းမာရေးနဲ့ပညာရေးကအင်မတန်ကိုဆုတ်ယုတ်နေပါတယ်ပြည်မကလေးတွေဆုတ်ယုတ်တဲ့ကိုအဆများစွာဆုတ်ယုတ်နေပါတယ်ဆိုတော့အဲ့ဒါတွေကိုနားလည်ဖို့ကျွန်မစ조사တယ်အဲ့ဒီကခေါင်းဆောင်နေနဲ့လဲကျွန်မအရင်နီနီပညာရေးတွေပါတယ်အကြောင်းပြောတယ်ဒီဘုချုပ်ကွန်မော်တို့နောက်ကျွန်မတို့ရှမ်းဘက်ကအုပ်စုတွေကျွန်မပြောပါတယ်
ဆရာမထိတွေ့မိသလောက်လေ့လာမိသလောက်ပါဆရာမရဲ့အစိုးရနဲ့ဒီတိုင်းရင်းသားလက်နက်ကောင်အဖွဲ့အစည်းခေါင်းဆောင်အချင်းချင်းကြားမှာယုံကြည်မှုပါခင်ဗျာဘယ်လိုတွေများလေ့လာမိပါ
ဒါကတော့ဟိုလျှို့ဝှက်ချက်မဟုတ်ပါဘူးယုံကြည်မှုကတော့နှစ်ပေါင်းများစွာတိုက်ပွဲတွေဖြစ်ခဲ့တော့လဲယုံကြည်မှုနည်းပါးနေတာတော့သိပါတယ်အဲ့ဒါတော့သတင်းစာတွေတည်းကလည်းပြောတာပဲကျမတို့ဒီ Peace Center မှာနှစ်ဖက်စလုံးကလည်းပြောတာပဲလေ
နောက်တစ်ခုကရခိုင်အရေးပေါ်ဆရာမရဲ့ဒီ2012ခုနှစ်ဇွန်လလောက်ကစလိုက်တဲ့ဒီရခိုင်ပြည်ထနာပေါ့လေအခုဆိုရင်ရခိုင်ပြည်နယ်မှာကြည့်မယ်ဆိုငြိမ်နေလို့ထင်ရတယ်ပေါ့ဆရာမရဲ့ဒီ community နှစ်ခုဟာငြိမ်နေတဲ့ဟာပြိပခါတွေပြေပြောက်သွားပြီလို့ဆရာမယူဆလို့ရလားခင်ဗျ
ကျမတခုကိုကြောကြောင်ပြောတာကျမတခုလေးပြင်ပြောခြင်းဂျူလာ2012ခရဲကဖြစ်တဲ့ပฏิပက္ခမဟုတ်ဘူးဒီပฏิပက္ခကသူ့မှာသူတမိုင်းရှိတယ်ဥမာ1942တုန်းကဗြိတိရှားတွေဆုတ်ခွာသွားတော့လက်နက်တွေထားခဲ့တော့အဲ့ဒီမှာနှစ်ဖက်စလုံးတည်ကြည်ကြတယ်ဒါပေမဲ့ရခိုင်တွေကပုံမြင်များတည်ကြည်ကြတယ်ဆိုတော့အဲ့ဒါတွေအများကြီးနောက်ခံ background ရှိတယ်အဲ့တော့အခုငြိမ်နေတာလဲရေရှည်ပြဿနာတွေအလုံးပြီးသွားပြီလို့ဘယ်လိုမှပြောလို့မရပါဘူးဒါကျမတို့ဒီလိုပဲတဖြည်းဖြည်းလှုပ်ယူရမှာပဲနှစ်ဖက်စလုံးနဲ့လှုပ်ယူရမှာပဲအဓိကနိုင်ငံခြားအဖွဲ့အစည်းတွေကဝင်မဆွတ်ဖို့အရေးကြီးတယ်ဒီကိစ္စမှာ
ဆိုတော့အထူးသဖြင့်ဒီရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်လူမျိုးတွေပေါ့လေသူတို့ကရိုဟင်ဂျာလူမျိုးအဖြစ်အတိအမှတ်ပြုခံရရေးနိုင်ငံသားဖြစ်ခွင့်ရရေးစသဖြင့်တောင်းဆိုနေကြတာတွေရှိပါတယ်ဒီတောင်းဆိုမှုတွေပေါ်မှာကဆရာမတို့အနေနဲ့ဘယ်လိုများသဘောထားမိလဲခင်ဗျကျမတို့လည်းဒီကော်မရှင်ထဲမှာထဲထဲဝင်လို့ဆိုကြိုင်နေတ
ော့ဟုတ်ကျမတို့အနေနဲ့ဆိုတော့လေကျမတို့အနေနဲ့က1982နိုင်ငံသားဥပဒေအရပဲပြောရမှာပဲလေကျမဘာသာတော့မပြောလို့ပါဘူးဒါမဲ့တို့ကတို့ကိုတို့ဒီရိုဟင်ဂျာလို့ခေါ်တာတောင်းဆိုရဲဆိုကျမဒီမှာရောက်တော့ USA ရောက်တော့ကျမအမေရိကန်တွေကိုပြောတယ်လို့ပဲနိုင်ငံနိုင်နိုင်ငံနိုင်သူ့ရဲ့ခွဲခြားသတ်မှတ်မှုရှိတဲ့လူမျိုးအရကျမမေးတယ်အမေရိကန်တွေကိုနိုင်ဂျီးရီးယားလာတဲ့ယူရိုဘာဆိုတဲ့လူမျိုးရှိတယ်နော်ဒီမှာယူရိုပါအမေရိကန်ဆိုတာအတိအမှတ်ပြုလားအတိအမှတ်မပြုဘူးသူတို့ African American လို့ပဲအတိအမှတ်ပြုတယ်ဆိုဒီလိုပေါ့နိုင်ငံတော်ရဲ့အတိအမှတ်ပြုတာခံရရင်နိုင်ငံသားတယောက်အနေနဲ့နိုင်ငံသားတစုအနေနဲ့လက်ခံစည်းချင်ရင်နိုင်ငံတော်ကအတိအမှတ်ပြုတဲ့နာမည်ပဲသုံးရမယ်လေဒါကတော့ထုံးစံမယ်လေဆိုတော့အဲ့ဒါကနိုင်ငံသားနဲ့မဆိုင်ဘူးဒါသူတို့ရဲ့ဒီလူမျိုးသတ်မှတ်မှုနောက်တိုင်းရင်းသားလည်းမဖြစ်နိုင်ပါဘူးလက်ရှိဥပဒေအရတိုင်းသားလည်းမဖြစ်နိုင်ဘူးပေါ့လေဆိုတော့ဒါလွဲလို့ကဲအဲ့ဒါဆိုကျွန်မအမြဲပြောနေကြပဲဒီဟိုတရုတ်တွေဟိန္ဒူအိန္ဒိယလူတွေလည်းဒီလိုပဲလုပ်ခဲ့တာပဲဒီလိုပဲနေခဲ့တာပဲအခုအချိန်ကျတော့သူတို့လက်ခံတာပဲမြန်မာနိုင်ငံမှာတိုင်းရင်းသားသာမဟုတ်တာနိုင်ငံသားအစ်စ်စစ်တွေပဲသူတို့တွေဟုတ်တယ်မလား
ဒီရခိုင်ပြည်နယ်မှာကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေပါဝင်နိုင်ငံတကာ NGO အဖွဲ့အစည်းတွေလူမှုရေးတွေပညာရေးတွေစသဖြင့်အကူအညီဆောင်ရွက်ပေးနေတဲ့ NGO အဖွဲ့အစည်းတွေနဲ့ရခိုင်တိုင်းရင်းသားတွေကြမှာပြီးခဲ့တဲ့လအနေနဲ့ပဋိပက္ခတွေဖြစ်ပွားခဲ့တယ်။ဆရာမတို့လည်းသိလိုက်ပါပါ NGO ရုံးတွေတိုက်ခိုက်ခံရတာတို့ဘာလို့အထီးကိုဖြစ်ခဲ့တယ်။ဒီပြဿနာတွေကဘာကြောင့်ဖြစ်ရသလဲ။ရှေ့လျှောက်မှာရောအလားအလာတွေဘယ်လိုများရှိလဲ
။အလားအလာတော့ကျွန်မထင်တယ်ဒီပဋိပက္ခတွေအတွက်ကိုလေရခိုင်ကောင်းဆောင်တချို့ဟာ NGO တွေ UNO ကိုသူတို့ဒီကိစ္စအတွက်သူတို့ဝန်းနေတယ်သူတို့ sorry ဆိုတာပြောပြီးပြောပြီးတော့လက်ခံတယ်ဟိုဘက်ကလည်းအဲ့တော့ရှေ့လျှောက်ပေါ့လေဒီ NGO တွေ UNO ကလည်းမျက်နှာမလိုက်ဖို့စောစောကပြောသလိုဒီဘင်္ဂါလီလူမျိုးကိုလည်းသူတို့ကိုသူတို့ရိုဟင်ညာမှတ်နေဆိုတာမမြောက်ပေးဖို့အဲ့ဒါတွေပြုလုပ်ဖို့လိုအပ်လိမ့်မယ်တစ်ချိန်တည်းမှာပဲလေ ဘင်္ဂါလီအုပ်စုတွေကလည်းရှင်းရှင်းပြောရင်လူသားပဲလေလူသားဆိုတော့သူတို့ရဲ့လူအခွင့်အရေးတွေရရှိအောင် humanitarian assistance ပေါ့လေဒီသနားညာတာတဲ့အခွင့်အရေးတွေဘာတွေရရှိဖို့အတွက်လုပ်ပေးရမှာပေါ့
ဆရာမအနေနဲ့တရုတ်ပြည်သူ့သမ္မတနိုင်ငံမှာကုလသမဂ္ဂကလေးများရံပုံငွေအဖွဲ့ UNICEF ရဲ့
ဌာနကို
ယ်စားလှယ်အကြီးအကဲအနေနဲ့ဆရာမဆောင်ရွက်ခဲ့တော့ဒီမြန်မာနိုင်ငံမှာလည်းဖွင့်လှစ်ထားတဲ့ UNICEF ရုံးကဒေါ်လာ 18,000 လောက်တလကိုပေါ့လေဒီငှားရမ်းကအနေနဲ့ရုံးအတွက်သုံးစွဲနေတာအပေါ်မှာတော်တော်လေးကိုပွက်လို့ရိုက်သွားခဲ့တဲ့တလောက်ဆရာမလည်းကြားလိုက်မှာပေါ့အဲဒီလောက်များပြားတဲ့ငွေတွေကိုဒီလိုအစင်းရဲ့အချွတ်ချုံကြဆုံးနိုင်ငံကလေးတငယ်တွေအတွက်ကိုချူချူချန်ချန်နဲ့လှုပ်ပေးလို့ရှိရင်ကလေးသားပေါင်းများစွာအတွက်အကျိုးမရှိနိုင်ဘူးလားဆိုတော့မိကုန်းတွေလည်းထွက်ခဲ့တယ်ဆရာမအနေနဲ့ရောဒီဘလူးများခံစားရမိပါလဲ
ကျမနားလေသလောက်သူတို့အိမ်နေတော်တော်များများကြည့်တယ်ပြောတာပဲအဲ့တော့ဒီတနေရာကသူတို့အတွက်ဈေးအသက်သာဆုံးပြောတယ်အဲ့တော့ဒီမှာဖြစ်တဲ့ပြဿနာကတူရဲ့ပြဿနာထက်သူကရန်ကုန်မှာအိမ်ဈေးတွေခုန်ခိုက်နေရလဲပါတယ်နိုင်ငံသားတွေအတွက်အဲ့တော့ဒီအဖြေတစ်ခုဟာအခု UNDP ဌာနကိုယ်စားလှယ်ကကျမကိုပြောပါတယ် UN ဌာနကိုယ်စားလှယ်ကိုနိုင်ကိုကကျမပြောပါတယ်ဘာလဲဆိုတော့နေပြည်တော်မှာသူတို့အာရှဖွံ့ဖြိုးပိုင်း Asian Development Bank ADB လို့နေပြည်တော်မှာသူတို့ရုံးဆိုင်ပို့ကောင်းပါတယ်ဆိုတာသူတို့စပြောပါတယ်ကျမတော့အဲ့ဒါအကြံပြုလိုပါတယ်ဒါပေမဲ့ကျမအကြံပြုုံတသက်ပဲဖြစ်ပါတယ်ကျမ UNICEF အတွက်လည်းမလုပ်တော့ပါဘူးဒီဖွဲ့စည်းနဲ့လည်းအမြင်တူကျမတူမှာအဲ့တော့ UN နဲ့လည်းသိတဲ့အတိုင်းပဲဒီရခိုင်ကိစ္စမှာကျမနဲ့အရှင်းအမြင်မတူပါဘူးအဲ့တော့နေပြည်တော်မှာအစရိယာသူတို့ရုံးထောင်မှုဒါစဉ်းစားလိုက်ရင်ဒီပြဿနာမှာဖြစ်ဘူးပေါ့လေပုံစံဒါနိုင်ငံတိုင်းနိုင်ငံတိုင်းမှာအင်ရှင်အစိုးရကကူညီပေးတာရှိတယ်ကျမတို့တရုတ်ပြည်မှာကျမရုံးကဆိုရင်တကယ်ဈေးကြီးတဲ့နေရာမှာဒါပေမဲ့ကျမတို့ဒီလောက်ဈေးကြီးကြီးမပေးရပါဘူးတရုတ်အစိုးရဟိုလှုပ်ပေးတဲ့အတွက်ကြောင့်ဒါပေမဲ့ဒါမျိုးတော်လေအခုနေပြည်တော်ကလည်းနိုင်ငံရဲ့မျိုးတော်ဆိုနေပြည်တော်မှာတော့တခုခုစီစဉ်လို့ရမယ်ထင်တာပဲ
ဒေါက်တာဒေါ်ရင်ရွယ်ကို RFA ကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျမလည်းကျေးဇူးအများကြီးတင်ပါတယ် RFA ကို